တရုတ်လေတင်တင်မောရှန်တောင်ဦးဆောင်တဲ့ရေတပ်တင်မောအုပ်စုတစုတနေ့ကနေ့နေ့ကထိုင်ဝမ်ရေလက်ကြားကိုဖျက်ဆီးမောင်းနှင်ဝင်ရောက်လာတဲ့အကြောင်းထိုင်ဝမ်ကရေတပ်နဲ့လေတပ်တွေကိုဆီလွတ်ချထားခဲ့ရပါတယ်။တရုတ်တင်မောတွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်ဖို့နဲ့တပ်ဖွဲ့တွေအစစ်သင်းရှိစေဖို့စစ်တင်မော6ဆင်းနဲ့လေတပ်လေယာဉ်8စီးကိုဆီလွတ်ခဲ့ရတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်လေတင်တင်မောတွေအခုလိုထိုင်ဝမ်ရေလက်ကြားကိုဖျက်ဆီးမောင်းနေတာကပထမအဆုံးအကြိမ်မဟုတ်ပေမဲ့ဒီကြိမ်ကတော့တစ်ဖက်ဆက်ဆံရေးတင်းမာနေချိန်မှာဖြတ်တန်းမောင်းနေကြတာဖြစ်ပါတယ်။ဒီမိုကရေစီနည်းနဲ့တရားကိုယ်ပိုင်လွတ်လပ်စွာအုပ်ချုပ်နေတဲ့ထိုင်ဝမ်ကိုတရုတ်ကသူတို့ရဲ့နယ်မြေဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။ထိုင်ဝမ်ကျွန်းဒီတရုတ်လေတပ်လေယာဉ်တွေပြန်တန်းမောင်းနေတာအပါအဝင်တရုတ်ရဲ့စီးရေးလှုပ်ရှားမှုတွေပေါ်ထိုင်ဝမ်တို့ကထပ်တလဲလဲကန့်ကွက်နေပေမဲ့တရုတ်ကတော့တိုက်ပီရဲ့အချုပ်ချာအာဏာကိုကာကွယ်ဖို့စီးရေးလေ့ကျင့်တာလို့ပြောပါတယ်။